ပြည်သူ့လွတ်တော်ရွေးကောက်ပွဲပထမအထုပ်အပြီးမဲပေးခဲ့သူတွေရဲ့သဘောထားစစ်တမ်းတွေမှာ Marine Le Pen ဥဆောင်တဲ့ပြည်သူ့လက်ရဆုံးပါတီ National Rally RN ပါတီကမဲအများနဲ့ရှေ့ကပြင်းနေပြီးပြည်သူ့သမ္မတ Emmanuel Macron ရဲ့ဗဟိုနိုင်ငံရေးအင်အားစုကတော့တတိယနေရာပဲရနေပါတယ်။အမတ်လောင်းတယောက်ဟာ90ခန့်နှုန်းကျော်နဲ့ပြက်ပြက်သားသားအနိုင်မရရင်မဲအများဆုံးရသူအမတ်လောင်းနှစ်ယောက်ဟာဇွန်လ9ရက်နေ့ဒုတိယအထုပ်ရွေးကောက်ပွဲမှာဆက်လက်ရှင်းပြရမှာပါ။ပထမအထုပ်မဲပေးခဲ့သူတွေရဲ့သဘောထားစစ်တမ်းတွေမှာတော့လက်ရဆုံး NR ပါတီက 34.5 ရာခိုင်နှုန်းလက်ဝဲလူထုတပ်ဦးသည်မဟာမိတ် NPF အဖွဲ့က 28.5 ကနေ 29.3 ရာခိုင်နှုန်းမက်ခရွန်ရဲ့ဘိုးအင်အားစုက 20.5 ကနေ 21.5 ရာနှုန်းမဲတွေရရှိထားတယ်လို့လူထုစစ်တမ်းတွေကပြောပါတယ်။တကယ်လို့ RN ပါတီကဒုတိယအထုပ်မှာဆက်နိုင်ခဲ့ရင်သမ္မတမက်ခရွန်ဟာကျန်းသက်တမ်း3နှစ်မှာအာဏာသိမ်းမရှိလာတဲ့သမ္မတဖြစ်လာမှာပါ။ကျွန်လာထဲမှာကျင်းပခဲ့တဲ့ဥရောပပါလီမန်ရွေးကောက်ပွဲမှာလည်း RN ပါတီကမက်ခရွန်ရဲ့ဗဟိုအင်အားစုကိုအနိုင်ရသွားပြီးတဲ့နောက်ပြည်သစ်သမ္မတမက်ခရွန်ကအခုလွတ်တော်ရွေးကောက်ပွဲကိုခေါ်ဆိုခဲ့တာပါ။